ကရပီနယ်ရဲ့ရိုက်ကော်တက္ကသိုလ်ထဲမှာမြန်မာဆေးအုပ်ချုပ်ရေးကောင်စီကတပ်ဖွဲ့ဝင်တွေတပ်ဆွဲမှုကိုဒေသခံကျောင်းသားတမဂါတွေကကန့်ကွက်ခဲ့ကြပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမအေးပါပါကရပီနယ်မှာမလာ6ရက်နေ့ကရိုက်ကော်တက္ကသိုလ်ထဲမှာရဲတပ်ဖွဲ့ဝင်တွေဝင်ရောက်တပ်ဆွဲမှုကိုဒေသခံကျောင်းသားတမဂါတွေကကန့်ကွက်ခဲ့ကြတာကြောင့်စခန်းချတပ်ဆွဲတာတွေမလုပ ယ်။ဘကပခေါင်းဆောင်ဟောင်းကိုကောင်းထက်ကျော်ကပြောပြပါရစေ။
အဲသူတို့ကတက်ကူဝင်တဲ့မှာလုံခြုံရေးရှာဖို့လုပ်တဲ့အခါမှာကျတော့တက်ကူကျွန်တော်တို့ဒီကြားပြည်နယ်တောင်သားတမကားနဲ့လူတို့ကဒါကိုလက်မခံဘူးလက်မခံတဲ့တော့သူတို့ကနောက်ဆုံးမှပြန်ဆုတ်ပေးသွားတယ်။အဲဒီလိုက်ကိုတက်ကူတောင်သားတမကားနဲ့ကျွန်တော်တို့ကြားပြည်နယ်တောင်သားတမကားရဲ့ဥဆောင်မိသားကိုလက်မခံဘူးနော်တက်ကူနယ်မြေဆိုတာကကျွန်တော်တို့တနည်းအားဖြင့်ပြောရင်တော့အဖြူရောင်တောင်သားကျောင်းလူတွေရဲ့နော်ကျွန်တော်တို့ကအောင်မြင်ဖြစ်တယ်ဒီနယ်မြေဖြစ်တယ်ဒီဘက်မှာဒီကနေ့လူတက်နေတဲ့နော်ဒီကနေ့ဆေးဥစုရဲ့တောက်တိုင်ကြီးလူမျိုးနေရာချရအောင်လက်တက်မခံဘူးဖြစ်တဲ့ဟာကိုဆန္ဒပြတဲ့အခါမှာလူလူကလည်းဒါကိုလက်တက်မခံတော့လူလူနဲ့ကျောင်းသားတမကားတွေနဲ့ဝင်းရံမိတာကိုကျွန်တော်တို့လက်မခံဘူးမထောက်ခံဘူးဆိုပြီးတော့ဝိုင်းဝန်းဆန္ဒပြတဲ့အခါမှာရဲတပ်ဖွဲ့ကနေပြန်ပြီးတော့သူတို့စခန်းချမှုပြန်ဆုတ်တယ်
။ကြားပြည်နယ်မှာမတ်လ6ရက်နေ့ထိအကြမ်းမဖက်အာဏာပြန်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့ရဲတပ်ဖွဲ့ဝင်အင်အား150ကျော်ရှိသွားပြီဖြစ်တဲ့အကြောင်းကိုလည်းကိုကောင်းထက်ကျော်ကဆက်ပြောပြပါရတယ်
။ထူးခြားချက်ကကြတော့အဲ့ဆက်ဆွဲတဲ့ရဲတွေကတယောက်ကစီတန်လုပ်တယ်အဲ့တော့ကြားပြည်နယ်မှာလက်ရှိကျွန်တော်တို့152တယောက်ဖြစ်သွားပြီဗျဒီနေ့ကွန်ဖမ်းဖြစ်တဲ့ရဲစင်ရပါတော့စီတန်လုပ်တဲ့ရဲစင်ရ150တယောက်ဖြစ်သွားပြီပေါ့ဟုတ်ကဲ့
ကြားပြည်နယ်တစ်ခုလုံးမှာဆရာနာရှင်စန့်ကြည်ရေးဆန္ဒပြလှုပ်ရှားနေရမှာတော့မြို့မိမြို့ဖကတစ်ဖွဲ့လူလူလှုပ်ရှားမှုတပိတ်ကော်မတီကတစ်ဖွဲ့နှစ်ဖွဲ့ရှိပြီးမလ6ရက်နေ့မှာတော့နှစ်ဖွဲ့လုံးစုစည်းခဲ့ပြီးကြားပြည်နယ်မှာတစ်ခုတည်းသောတပိတ်ကော်မတီဖြစ်လှုပ်ရှားမှုတွေကိုလုပ်ဖို့ဆုံးဖြတ်ခဲ့ကြတယ်ဆိုပြီးတော့လည်းပြောပြပါရယ်။ကြားပြည်နယ်ဟာရဲတပ်ဖွဲ့ဝင်တွေအများဆုံးအကြမ်းမဖက်အာဏာပြန်ဆိုင်ရေးလှုပ်ရှားမှုတွေလုပ်ခဲ့တဲ့ပြည်နယ်လည်းဖြစ်ပါရယ်ရှင်။